ဆီးရီးယားနိုင်ငံမှာစစ်ပွဲမပြီးဆုံးသေးတဲ့အကြောင်းနိုင်ငံဟာထိလွှဲရှလဲအခြေအနေနဲ့အခက်အခဲအများပြားရင်ဆိုင်နေရကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကအင်ကာနစ်မှာသတိပေးလိုက်ပြီးအားလုံးပါဝင်တဲ့နိုင်ငံရေးအသွင်ကူးပြောင်းမှုစီကိုအလင်းအမြန်ဆောင်ရွက်ကြဖို့လဲတိုက်တွန်းလိုက်ပါတယ်ဆီးရီးယားနိုင်ငံမှာငြိမ်းချမ်းရေးစီးပွားတည်ငြိမ်ဖွံ့ဖြိုးရေးဆီးရီးယားပြည်သူအလုံးပါဝင်ပြီးတရားမျှတမှုနဲ့တာဝန်ခံမှုတာဝန်ယူမှုရှိရေးတို့ကိုဆောင်ရွက်နိုင်မဲ့အခွင့်အလမ်းကောင်းတစ်ခုရှိနေပြီဆိုတဲ့မျှော်လင့်ချက်ရှိနေကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီရီပီဒရဆင်ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြောပါတယ်ဒါပေမဲ့လည်းအနာဂတ်အတွက်စိုးရိမ်နေကြသူတွေလည်းအများအပြားရှိနေတယ်။ကျုံရမယ့်အခက်အခဲတွေကအများအပြားရှိတယ်လို့လည်းသူကပြောပါတယ်။ Syria တွေဘက်ကရောနိုင်ငံတကာအတိုင်းဝိုင်းဘက်ကပါဒီကိစ္စတွေကိုမှန်မှန်ကန်ကန်မကင်တွန်းနိုင်ဘူးဆိုရင်ထပ်ပြီးတော့လမ်းလွဲသွားမယ့်အရေးကိုလည်းစိုးရိမ်ရတဲ့အကြောင်းသူကပြောပါတယ်။ Syria ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Peterson က Syria နိုင်ငံမြို့တော် Damascus မှာသဘုံခေါင်းဆောင်ဟောင်းနဲ့လက်ရှိအစိုးရခေါင်းဆောင်Ahmed El Shara နောက်အိဆောင်အစိုးရဝန်ကြီးချုပ် Mohammed El Bashir တို့လည်းဒုနယ်လည်းတွဲဆုံဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကိုဒမတ်စကတ်မြို့တော်ကနေအစီရင်ခံတင်ပြခဲ့တာဖြစ်ပါတယ်ရှင်